ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဆယ်ကျော်သက်မိန်းကလေးတူဦးကတော့ကမ္ဘာပေါ်မှာပညာတတ်ရိုဟင်ဂျာအမျိုးသမီးဖြစ်ဖို့ရည်မှန်းချက်နဲ့ကြိုးစားနေပါတယ်။လူခွင့်ရင်းနဲ့ပတ်သက်ပြီးလှိလာလို့ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ဖို့ဆန္ဒပြင်ပြနေတဲ့ရိုဟင်ဂျာမိန်းကလေးတယောက်အကြောင်း AP သတင်းဆောင်မကိုမှတင်ရထက်ကတင်ပြထားပါတယ်ရှင်
။ကုရှိလို့အများကတည်ချတဲ့အသက်16နှစ်အရွယ်ရာဟီမာအက်ကတာကရိုဟင်ဂျာအတိုင်းဝိုင်းတွင်မှရှာရှာပါပါအထက်တန်းချောင်းပြီးထားတဲ့မိန်းကလေးပါ။အခုတော့တက္ကသိုလ်တက်ဖို့စာတမ်းပြုစုနေပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းကြီးအတွင်းတိမ်တဆင်းသွားပြီးမြန်မာဘက်ကထွက်ပြေးခဲ့ရသူတွေရဲ့ကိုယ်တွေ့တွေကိုမှတ်တမ်းတင်နေပါတယ်။ပညာဆက်တင်မဲ့သူ့ရဲ့အိမ်မက်ကိုလည်းအခုလိုပြောပါတယ်
။ By taking education I'm able to know myself. That's why I'm still unmarried. Lots of my friends.
ပညာသင်ရတော့ကိုယ့်အကြောင်းကိုပိုးပြီးတော့နားလည်လာပါတယ်။ဒါကြောင့်လည်းကျမအိမ်တောင်မပြုသေးတာပါ။စခန်းထဲကကျမတငယ်ချင်းတွေဆိုရင်ကလေးတွေ2ယောက်3ယောက်လောက်ရနေကြပါပြီသူတို့ဘဝကဒီစခန်းထဲမှာပါပဲတခါလေကျတော့ယောက်ျားနဲ့စကားများလို့မပြောမရွှင်ဖြစ်ကြတခါတလေကျတော့လေကလေးတွေကြောင့်စိတ်ဒုက္ခရောက်ကြပါတယ်သူတို့အတွက်ရောသူတို့ကလေးတွေအတွက်ရောတိုးတက်ရတိုးတက်ကြောင်းမရှိပါဘူးဒါကြောင့်ပညာသင်ပြီးရင်တိုးတက်အောင်လုပ်နိုင်မယ်လို့ကျမကထင်ပါတယ
်မင်္ဂလာဒေ့ရှ်ကျောင်းနေမှာရိုဟင်ဂျာတွေတရားဝင်ကျောင်းအပ်လို့မရသလိုသွားရေးလာရေးကလည်းကန့်သက်ခံထားရတာကြောင့်မလွယ်ကူလှပါဘူးဒါကြောင့်လေအကတာကရိုဟင်ဂျာဆိုတာကိုဖျောက်ပြီးကော့ဆယ်ဘဇာကအထက်တန်းကျောင်းမှာတက်နိုင်ဖို့ကျောင်းကတာဝန်ရှိသူတွေကိုလက်ထိုးခဲ့ရတယ်လို့ပြောပါတယ်။ကျောင်းအပ်ဖို့ထက်အဖေကိုနားချဖို့ကပိုခက်ခဲ့ပါတယ်လို့အကတာကပြောပါတယ်
။ My father tried to stop my education and one day he told me that you don't need to go to school and
ကျမစာမသင်တော့ဖို့အဖေကတားပါတယ်။အဖေကပြောတယ်ကျမကျောင်းတက်စရာမလိုဘူးတဲ့။အိမ်တော်ပြုရမယ်လို့ပြောပါတယ်။ဒါကကျမတို့ထုံးနှံစင်တာဖြစ်ပြီးဒီလိုပဲလုပ်ရမယ်လို့ပြောတာပါကျမဖြင့်ငိုလိုက်ရတာပြီးတော့ကျမပညာတက်ချင်တယ်လို့မိဘတွေကိုတောင်းတောင်းပန်ပန်ပြောရပါတယ်ကျမကိုယုံပါကျောင်းတက်ပြရစေတနည်းပညာတက်ဖြစ်ရပါမယ်လို့ပြောရပါတယ
်အက်ကတာရဲ့မိခင်ကတော့ဘင်္ဂလားဒေ့ရှ်ကို1992ခုနှစ်မှာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တဦးလို့ပြောပါတယ်မိခင်ဖြစ်သူမီနာယာဘီဂွန်ကကျောင်းမတက်ဖူပါဘူးဒါပေမဲ့လည်းတမိဖြစ်သူကြောင်းတက်ခွင့်ရဖို့ယောက်ျားကိုနားချအတိုင်းဝိုင်းတွင်ကလူကြီးသူမတွေနဲ့လည်းအတိုက်အခံဖြစ်ခဲ့ရတယ်လို့ပြောပြပါတယ်
။ Tuara my wonder do sonan farano pore Tuara tu
မိကလေးဆိုတာပညာတွေတိတ်တက်စရာမလိုဘူးလို့ပြောကြတယ်လေ။ပညာတတ်တော့ရောဘာလို့ ਆ မှာလဲ။မိကလေးတွေဆိုတာထမင်းချင်းချက်တတ်ဖို့ပဲလိုတယ်လို့ပြောတာပေါ့။အပြိုပေါက်တမိတွေကိုအဝေးသွားစတင်ခိုင်းတာမကောင်းမှုဖြစ်တယ်။အာလာရှင်မြတ်ကဒဏ်ခတ်လိမ့်မယ်လို့ကျမတို့အတိုင်းဝိုင်းထဲမှာလူကြီးတွေကပြောကြတယ်လေ။အာလာရှင်မြတ်ကပြစ်ဒဏ်ခတ်မယ်ဆိုရင်လည်းခတ်ပါစေလို့ကျမပြန်ပြောလိုက်တာပေါ့။ပညာသင်ပေးလို့ကျမကလေးတွေဘဝတာယာဖြောင်ပြီးမယ်ဆိုရင်ကျမကဒါကိုလုပ်မှာပါပဲ။
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာရိုဟင်ဂျာတွေကဒုက္ခသည်တွေအဖြစ်နေထိုင်နေရတာဖြစ်တယ်လို့မြန်မာဘက်ကလည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်သင့်မခံပဲနိုင်ငံမဲ့တွေဖြစ်နေကြပါတယ်။တမီးလေးယောက်ထဲက၃ယောက်ကိုကြောင်းပို့ထားပြီးအငယ်ဆုံးတမီးနဲ့တဦးတည်းသောသားကိုလည်းပညာတတ်ဖြစ်ဖို့မိခင်ဖြစ်သူဘီကွန်းကတော့မျှော်လင့်နေပါတယ်
။အာရဇတ်ရဝင်ဂျာရဝင်ဂျာရတန်ကတော်လမဲ့ဒီနိုင်အာရရနဘဘစ်ဆက်စနိုင်
ကျမတို့ကရိုဟင်ဂျာတွေပါကျမတို့ပိုင်းနေမြေမရှိပါဘူးအနာဂတ်လည်းမရှိပါဘူးလှန်ရင်းထဲကကြက်ကလေးတွေနဲ့ကျမတို့ဘဝအတူတူပါပဲဥပမာပြောရရင်ကျမတို့စိတ်ကြိုးရာကရလာတဲ့အသီးပွင့်တွေကိုကျမတို့ပိုင်းနေလို့ပြောခွင့်မရှိဘူးလေဒီကနေထွက်သွားလို့ပြောရင်သူတို့သွားစီခြင်းတဲ့နေရာကိုကျမတို့သွားရတာပါပဲအိမ်လည်းမရှိပါဘူးလုံခြုံတဲ့နေရာဆိုတာလည်းမရှိပါဘူးကလေးတွေအတွက်အနာဂတ်လည်းမရှိဘူးလေ
တက္ကသိုလ်ဝင်ကွင်းအတွက်စာတမ်းပြုစုနေတဲ့ရာဟီမာအက်ကတာကအခုတော့နိုင်ငံခြားသတင်းထောက်တွေအကူအညီပေးရေးအဖွဲ့အစည်းတွေကိုစကားပြန်လုပ်ပေးနေတာပါဒါအပြင်ညီမဖြစ်သူတွေကိုလည်းစာတင်ပေးနေပါတယ်ညီမတွေမောင်တွေကိုလည်းစာကြိုးစားစီစဉ်နေတဲ့အက်ကတာကအနာဂတ်မှာလူခွင့်ရင်းနဲ့ပတ်သက်ပြီးလေ့လာလို့တယ်လို့ပြောပါတယ်ရိုဟင်ဂျာတွေကဘာကြောင့်အခုလိုအခြေအနေနဲ့ဒုက္ခရောက်နေကြရသလဲရိုဟင်ဂျာလေလူလူတွေမှာဘာခွင့်ရေးတွေရှိတယ်လဲဆိုတာသိလို့တယ်လို့လဲအက်ကတာကပြောဆိုပြီးတချိန်မှာတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးအတွက်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းမျှော်လင့်နေသူဖြစ်ပါတယ်ရှင်